ဒီဇင်ဘာလမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကြောင့်နှစ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ချမ်းပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဒီနှစ်အကုန်ထိရပ်ဆိုင်းထားချိန်မှာပဲကုလသမဂ္ဂဌာနချုပ်မှာတော့ရိုဟင်ဂျာဒုက္ခသည်အရေးအလေးပေးဆောင်ရွက်ပြောဆိုမှုတွေရှိနေပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ယူရိုကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့ကုလသမဂ္ဂမဟာမိတ်လူမှုအဖွဲ့အစည်းများကမ္ဘာလုံးဆိုင်ရာဆွေးနွေးပွဲမှာကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကအဖွဲ့မိန့်ခွန်းပြောကြားရာမှာရိုဟင်ဂျာအကျဉ်းအတဲ့ပြဿနာလောက်ဆိုးရွားတဲ့အခြေအနေမျိုးမရှိကြောင်းနဲ့ဒီလိုဖိနှိပ်မှုမျိုးကိုလည်းကုလသမဂ္ဂအနေနဲ့လက်တင်ခံလို့မရကြောင်းအခုလိုပြောသွားပါတယ
် Think no further than the desperate plight of the Rohingya people of Myanmar subject to ethnic cleansing in the only place
တော်နိုင်ငံကမျောလင့်ချက်ပြောဆုံးနေတဲ့ရင်းညာတွေရဲ့ဒုက္ခအကျက်တဲလောက်ဆိုးရတဲ့အခြေအနေမျိုးဘယ်နေရာမှာမှမရှိပါဘူး။သူတို့ရဲ့မွေးရမြေးလိုခုနှစ်နေရာမှာသူတို့ကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဖိနှိပ်ခံခဲ့ကြရပါတယ်။ IS တို့ကြောင့်အကြမ်းဖက်သမားတွေဝင်ရောက်ဆင်းရဲသိမ့်ပိုက်ခဲ့တဲ့အီရတ်ကယာဇီရီလူမျိုးတွေနေထိုင်တဲ့နေရာမှာဆိုရင်လေယောက်ျားတွေကိုတပ်ပစ်ပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုကျေးကျွနေအဖြစ်ရောင်းစားတာစတဲ့တုံလို့ခြောက်ချားပွဲကောင်းတဲ့အတွေ့အကြုံတွေလောက်ဆိုးရွားတဲ့အဖြစ်မျိုးဘယ်နေရာမှာမှမရှိပါဘူး။သူတို့ကိုညှဉ်းပန်းနှိပ်စက်သူတွေဟာသူတို့နဲ့မတူကွဲပြားလို့ဆိုတဲ့အချက်ကြောင့်ဒီလူတွေကိုရရဆက်ဆက်ဖိနှိပ်ခဲ့ကြတာဖြစ်ပါတယ်။ဒီလိုပဲကမ္ဘာတစ်ဝှမ်းမှာလူတော်တော်များများဟာဒီလိုမျိုးနှိပ်စက်ခံနေကြတာပါ။လူတစ်ယောက်တမမဟုတ်အတိုင်းဝိုင်းတစ်ခုအနေနဲ့ယုံကြည်ကိုးကွယ်မှုဘာသာစကားစတဲ့မတူကွဲပြားမှုတွေကြောင့်ပြမထားဖိနှိပ်ခံရတဲ့ပြမျိုးကလုံးဝလက်ခံနိုင်စရာမရှိသလိုဒီကျွလွန်မှုဟာလည်းအလွန်ဆက်စရာကောင်းတဲ့လုပ်ရဖြစ်ပါလေ
ဒီတော့တွင်နေရက်ကနေအတင်းကျပ်ရှုပ်ပြောင်းခံရပြီးဒုက္ခတွေစခန်းမှာ2012ခုနှစ်ကလေးကနေထိုင်နေကြရတဲ့ရခိုင်ပြည်နယ်ပေါတောမြို့နယ်ကအနောက်ရဲဒုက္ခတွေစခန်းမှာတနင်္ဂနွေနေ့ကဒုက္ခတွေနှစ်ဦးကိုလူပေါင်းခိုးကူးမှုဆွဆွဲခြင်းနဲ့ရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးရမှာလူစုခွဲပစ်ခတ်မှုဖြစ်ပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကစိုးရိမ်မကင်ဖြစ်မိကြောင်းနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းမျက်ခြေမပြတ်စောင့်ကြည့်နေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရက်စ်ကပြောပါတယ
်။ Knut Ottebe, the UN Resident Coordinator in Myanmar,said that he is deeply concerned.
ဒီရက်ကနေအတင်းအကျပ်ရွှေပြောင်းခံရသူတွေနေထိုင်တဲ့စခန်းဖြစ်ပါတယ်။အခြေအနေတွေတည်တည်ငြိမ်ငြိမ်ဖြစ်ဖို့အကြမ်းမဖက်ဖို့ထိန်းသိမ်းသိမ်းသိမ်းကြံကြွယ်ဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်။ဒါအပြင်ဒုက္ခသည်စခန်းမှာပြစ်ခတ်မှုကြောင့်ဒဏ်ရာရသူတွေကိုဆေးဝါးကုသကူညီပေးခဲ့တဲ့အဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်ကိုလည်းလေးစားမိတယ်လို့သူကပြောပါတယ်။ကုလသမဂ္ဂအနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုစောင့်ကြည့်နေပြီးရေရှည်ပြည်လည်မှုကိုရစေမဲ့ဖြည့်ရှင်းမှုမျိုးကိုထောက်ပံ့ကူညီဖို့အခိုင်အမာရည်တည်နေပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာ9သိန်းကျော်မြန်မာနိုင်ငံဘက်ပြန်ပို့မဲ့အစီအစဉ်ကိုတော့ဒီလ15ရက်နေ့မှာစတင်ဖို့အရင်ကအစီအစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဇင်ဘာလအတွင်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ဒီနေ့အကုန်မှပြန်ပြီးစတင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောပါတယ်။မြန်မာအစိုးရကလည်းအကြောင်းကြားထားပြီလို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကမနေ့ကနေပြည်တော်မှာသတင်းတောက်တွေကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်။ဒီဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံရေးဝန်ကြီးပြောတဲ့အရာဆိုရင်တော့ဒီဇင်ဘာလကုန်လောက်မှာပြန်ဆက်နိုင်မယ်။သူတို့ရွေးကောက်ပွဲပြီးမှပဲလုပ်မယ်ဆိုပြောပါတယ်။ဒါလည်းနှစ်နိုင်ငံကနှိမ့်နှောင်းဆောင်ရတာဖြစ်ကြမလို့သူတို့ကနေပြီးဒီဒုက္ခတွေကိုပြန်ဖို့မှကျွန်တော်တို့ကလက်ခံလို့ရတာ။ပြန်ဖို့တဲ့ဟာလည်းကတော့လို့စနစ်တကျပြန်ဖို့ခြင်းကိုကျွန်တော်တို့ကနေပြီးမျှော်လင့်နေစိုက်တွန်းနေဒါမျိုးပဲကျွန်တော်ဆောင်ရထားပါတယ်။
ကျန်နိုင်ငံသဘောတူညီချက်အရအစီအစဉ်ပြီးသားရိုဟင်ဂျာဒုက္ခသည်2000ကျော်ပြန်ပို့ရေးအစီအစဉ်မှာပထမဆုံးအထုပ်ဖြစ်ဒုက္ခသည်200နီးပါးကိုဒီလအလယ်မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေမြန်မာဘက်ပြန်ပို့ဖို့ရှိခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဒုက္ခသည်တွေကိုယ်တိုင်မြန်မာဘက်ချမ်းကအခြေအနေတွေဟာလုံခြုံစိတ်ချရမှုမရှိသေးတဲ့အတွက်ပြန်မသွားခြင်းကြောင့်ဆန္ဒပြခဲ့ကြသလိုသူတို့ရဲ့အခြေခံလူ့အခွင့်အရေးတွေနဲ့အညီပြန်ပြီးနေထိုင်ခွင့်ရဖို့အတွက်လည်းနိုင်ငံသားဖြစ်ခွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်